Pokemon Go game မှာလေကိုတီးတဲ့ gamer ရဲ့အကောင့်တွေနဲ့ရင်ဆိုင်တိုက်လို့ရတော့မယ် trainer battle ဆိုတဲ့ feature အသစ်ထွက်လာတော့မယ်တဲ့ကိုသားညုံကြီး Pokemon Go ပြည်သက်တွေတော့တော်တော်ကိုစိတ်ဝင်စားနေကြပြီ
အဲ့လိုတကောင်နဲ့တကောင်ရင်ဆိုင်တက်လို့ရအောင်လုပ်မယ်လို့ game software ထွင်တဲ့ Niantic company ကပြောထားတာပဲတော်တော်ကြာနေပြီမဆူမြတ်မောင်အခုမှတကယ်ထွက်လာတော့မှာမျောနေကြတဲ့သူတွေတောင်မောလောက်ပြီ
ဒီဇင်ဘာလဇန်ပိုင်းတော့ကတော့ Niantic ကဒီ trainer battle feature အသစ်မှာဘာတွေပါမလဲဆိုတာတချို့အသေးစိတ်ကို Twitter ပေါ်ကနေကြေညာခဲ့တယ်2018ခုနှစ်မကုန်ခင်တော့တကဘာလုံးကပြည်သက်တွေအတွက်ထွက်လာမှာပါလက်ရှိကစားလို့ရတဲ့ဒီ gym နဲ့ raid battle feature တွေထက်ကို trainer battle feature မှာထူတာကတော့ကိုယ့်ရဲ့ pokemon အကောင့်လေးတွေကိုတခြား pokemon အကောင့်တွေနဲ့ချနိုင်အောင်တတ်မှတ်ထားတဲ့နေရာတွေမှာလိုက်ရှာနေစရာမလိုဘူးကိုတည်တဲ့တခြား Pokemon Go gamer နဲ့ချိန်ပြီးတော့ချလို့ရတယ်အဲ့လိုအကောင့်လေးတွေရင်ဆိုင်တိုက်တဲ့အခါမှာလည်းပွဲတစ်ပွဲကို5မိနစ်အချိန်ပေးထားတယ်gamer တယောက်ကို pokemon account 3 account စီတုံးလို့ရတယ်ကိုယ့်ရဲ့ pokemon ကိုလည်းဘလောက်ပါဝါနဲ့ချကျင်လဲဆိုတာကို grade ရဲ့ ultra ရဲ့ master ရဲ့ဆိုပြီးတော့မှအဆင့်30နဲ့ရရွေးလို့ရတယ်ပြိုင်ဘက် account နဲ့ဒီလက်ရည်ညီနေအောင်လို့မကစားခင်တည်းက gamer တယောက်နဲ့တယောက်လိုချင်တဲ့ power ကြိုညှိပြီးတော့သဘောတူဖို့တော့လိုပါတယ်ကိုသားညုံပြောသလိုပဲဒီ trainer battle feature အသစ်ထွက်လာဖို့အတွက် pokemon go ပြည်သက်တွေစောင့်နေတာကြားပြီးလို့ gamer တွေ online ပေါ်မှာစူးစီးရာ fandom ရဲ့ဒီ editor tom regan ကပြောပါတယ
် pokemon's always been about training trading and battling and they finally introduced trading earlier this year which was huge and now battling's here so I think people have been waiting a lot
pokemon ma ga account le re ko lit jin pe da da kaung ne da kaung yin sai tet ja ra account re ale ale lou ja ra ga adhi ga wa 2018 ni san mai dong ga account re le nai ne feature thwat la raw tor tor lu jai mya ga ba de အခုဆိုတကောင်နဲ့တကောင်စိန်ခေါ်ပြီးတော့ချလို့ရသွားပါပြီ။အဲ့လိုချနိုင်အောင်ပေးတဲ့တွေတော်တော်ကြာကြာကလေးကစောင့်နေကြတယ်လို့ကျွန်တော်တို့ထင်ပါတယ်
။ Pokemon Go game က2016 July မှာစထွက်ခဲ့တာပါ။ Augmented reality သုံးပြီးတော့မှအပြင်မှာတကယ်ရှိတဲ့အရာတွေကို smartphone တွေက game app ပေါ်မှာပေါ်အောင်လှုပ်ထားတဲ့ game ထွက်လာတော့မြန်မာနိုင်ငံအပါအဝင်ကမ္ဘာလုံးမှာအသစ်အဆန်းဖြစ်ပြီးတော့လိုက်ကစားကြတာ။ Pokemon account တွေကိုလိုက်ဖမ်းလို့ကားတိုက်မိတဲ့ gamer ယူမလားချော်လဲတဲ့ gamer ယူမလားသတင်းတွေထဲမှာကိုပါရောပဲ။အခုတော့အဲ့လောက်ကြီးပြောရလောက်အောင်မဟုတ်တော့ပေမဲ့သူပြိသက်နဲ့သူဆက်ရှိနေတော့အသစ်ထွက်မဲ့ feature ကိုလည်းအားပေးကြလိမ့်မယ်လို့နည်းပညာသစ်တွေနဲ့ပတ်သက်ပြီးတော့ဒီဝေဖန်သုံးသက်တဲ့ Alpha Company က12 bit editor Von Highfield ကဆိုရဲ
The initial buzz around Pokemon has definitely died off but there are still sort of like 5 to 6 million people playing it daily which is not an insignificant amount
Pokemon Go game စထွက်လာတော့ဟိုးလေးတကြောကြောဖြစ်လာအောင်ရေးပန်းစားခဲ့ပေမဲ့အခုအဲ့လောက်မဟုတ်တော့ပါဘူးဒါပေမဲ့တနေ့နေ့ကစားနေကြသူ5တန်း6တန်းလောက်တော့ရှိနေသေးတော့နည်းတဲ့ပမာဏလည်းမဟုတ်ပါဘူးအခုတကောင်နဲ့တကောင်တိုက်လို့ရသွားပြီဆိုရင်သူတို့ကတော့တိတ်သဘောကျကြမှာပါဒီ feature ထွက်လာတာဟာနည်းနည်းနောက်ကျပေမဲ့နောက်ကျကြီးတော့မဟုတ်ပါဘူး
trainer battle feature အသစ်မှာကိုတိတဲ့ gamer ချင်းချင်း pokemon account တွေတကောင်နဲ့တကောင်ချနိုင်တဲ့နေရာမှာလည်းနှစ်မျိုးရှိတယ်ဗျ local battle နဲ့ remote trainer battle ဆိုပြီးတော့နှစ်မျိုးကွာပါတယ် local ကတော့ gamer နှစ်ယောက်တနေရာထဲမှာရှိနေဖို့လိုပါတယ်ရင်ဆိုင်ချနိုင်ဖို့ကို smartphone app ရဲ့ battle code ကိုပြိုင်ဘက် gamer က scan လုပ်တော့မှပွဲဆလို့ရမှာပ
ါ remote battle ကတော့ကိုယ့်ရဲ့ pokemon go game app ထဲမှာရှိတဲ့မိတ်ဆွေတကယ်ချင်းစရင် friend list ထဲကဒီ ultra နဲ့ best friend အဆင့်ရှိတဲ့သူတွေနဲ့တနေရာထဲမှာရှိမနေလို့ရှိရင်လည်းအဝေးကနေတစ်ဖက်နဲ့တစ်ဖက်အကောင့်တွေချလို့ရတာပါနောက် trainer battle က gym နဲ့ raid battle တွေထက်ကွာတာကကိုယ့်ရဲ့ pokemon အကောင့်တွေကိုဒုတိယအဆင့် power တိုးပြီးတော့မှဒီ second charge attack လုပ်ခိုင်းလို့ရပါတယ်တိုက်ခိုက်တဲ့ပုံစံတွေပို့ပြီးတော့လုပ်လို့ရသွားတာပေါ့နောက်ကိုရွေးထားတဲ့အကောင့်3 account ကိုလည်းပြောင်းပြောင်းပြီးတော့မှချခိုင်းလို့ရတယ်တခုပဲဒီအကောင့်တစ်ကောင်လဲပြီးတိုင်းမှာနောက်တစ်ကောင်နဲ့ထပ်လဲနိုင်မှုအတွက်ကစက္ကန့်50ပြန်ဆောင်ရမယ
် Niantic company ကတော့ဒီ feature စလုံးကြောင်းဖြစ်နေအောင်လို့အသေးချာအချိန်ယူထွင်ထားတယ်လို့ပြောပါတယ်ဒါပေမဲ့လည်း gamer တွေလက်တွေ့ကစားကြည့်ပြီးတော့လူလာတွေရှိလာရင်လည်းပိုကောင်းအောင်လုပ်သွားမယ် game ထဲမှာနောက်ထပ်အသစ်တွေပါလာအောင်လုပ်သွားမယ်လို့ဆိုတယ်မဆူမြတ်မော
အခုလိုမျိုး battle feature ကိုထည့်ပေးပါလို့ Pokemon Go ပြည်သက်တွေတောင်းဆိုနေတာကြားပြီးစားထွက်တုံးကားလောက်ဒီ game အကြောင်းကိုမပြောကြတော့တဲ့အချိန်မှာ Niantic ကဒီ gamer တွေကိုပြန်ပြီးတော့ဆွဲဆောင်နိုင်အောင်လုပ်တယ်လို့တချို့ကသုံးသပ်တယ်ကိုသားညုံရ Tom Regan ကတော့ဒီစားထွက်တုံးကားလောက်များခဲ့တဲ့ပြည်သက်ရဖို့တော့အခု battle feature အစ်စ်ကဆွဲဆောင်နိုင်မှာမဟုတ်ဘူးလို့တွက်တယ
် It was a genuine global phenomenon when it first came out I don't think anyone predicted that and I don't think it's ever going to top that again so for many
ပထမစားထွက်တုံးကတော့တကဘာလုံးမှပြောစရာဖြစ်လောက်အောင်ကိုကြော်ကြားခဲ့တာပါအဲ့လောက်ကြီးဖြစ်သွားမယ်လို့ဘယ်သူမှချိုးတင်တွက်ထားမယ်လို့ကျွန်တော်မထင်ပါဘူးအဲ့လောက်ဖြစ်တဲ့အခြေအနေမျိုးထပ်ဖြစ်မယ်လို့မထင်ပါဘူးဒါပေမဲ့ Pokemon Go ပိတ်သက်တော်တော်များများအတွက်ကတော့ဒ ဒါမျိုးလုပ်လို့ရအောင်စောင့်နေကြတာတော်တော်ကြာပါပြီ။လောလောဆယ် Pokemon Go game ပြန်ခေတ်စားလာနေပါတယ်။အကောင့်တွေအလဲအလဲလုပ်နေတာနဲ့ပိုင်တဲ့ဗိုလ်လူဓာတွေလုပ်လို့ရပြီးတဲ့နောက်ပိုင်းဒီ game ကိုကစားသူအများဆုံးအထိရောက်သွားပါတယ်။အခုလည်းပဲစိတ်ဝင်တစားကစားကြမဲ့သူတွေအများကြီးရှိလာနိုင်ပေမဲ့ပထမစစထွက်ချင်းလောက်တော့များတော့ပဲမထင်ပါဘူး
။ Von Highfield ကလည်းအခုမှ Pokemon Go game ကိုစပြီးတော့ကစားလာအောင်အထိတော့ဒါဆွဲဆောင်နိုင်မှာမလားလို့တန်တရားရှိတယ်။
Niantic would like it to be a way to bring more people in. I'm not sure if necessarily will. I mean,
Niantic company ga lu re po gaza la aw swae saung nai mae nilan rui ko sha ni da ba. Amya ji ko that swae saung nai ma la so ra do ma te cha ba u. Pokemon Go game ko let shi gaza let sa shi du re po gaza ja ba lai mae. A yin gaza pu du re a ni ne le da kaung ne da kaung cha nai ne so lo pyan gaza la nai ja ba de. Da mae a khu ma Pokemon Go game sa gaza la aw swae saung da myo do ma phit nai ma u.
Niantic company ရဲ့ပြောရဆိုရင် smartphone ပေါ်မှာကစားရတဲ့ Pokemon Go game app စထွက်ခဲ့တဲ့2016ဇူလိုင်လကလေးကအခုချိန်ထိဒီ game app ကို download လုပ်တဲ့အချိန်ပေါင်းတန်း800ကျော်သွားပြီတဲ့မဆုမြတ်မောင်ရဲ့
Pokemon account တွေတစ်ဖက်နဲ့တစ်ဖက်တိုက်ကြတဲ့ပွဲမှာအနိုင်ရသူ gamer တယောက်တည်းဖြစ်ပေမဲ့အတူတူကစားတဲ့အတွက်ကြောင့်မဟုတ်လို့ gamer နှစ်ယောက်လုံးကိုစုချတဲ့အနေနဲ့မိတ်ဆွေအဆင့်ကိုတိုးပေးပါတယ်နောက် Pokemon account လေးတွေရဲ့တိုက်ခိုက်ရေးပိုမြင့်လာအောင်လို့ train လုပ်ခွင့်ရမယ်တဲ့ကိုသားညုံရဲ့ Pokemon Go ရဲ့ trainer battle ကိုအခု December လထဲမှာစထုတ်ရင်ဒီလောလောဆယ် game ကစားတဲ့အမြင့်ဆုံး level 40ရောက်နေတဲ့သူတွေကိုပဲပထမစပြီးတော့ကစား권ပေးမယ်ဒီကမ္ဘာလုံးမှာဒီဝိုင်းကစားကြရင် game server ကြီးမနိုင်မနှင်းဖြစ်မှာဆိုလို့တဲ့နောက်တော့မှဒီတစ်ဆင့်တစ်ဆင့်တခြား gamer တွေကစားလို့ရမယ်လို့ Niantic ကုမ္ပဏီကပြောပါတယ်ရှင်